အခုနောက်ဆုံးကြာနေသေးတဲ့တိုင်းရင်သတင်းလွှာကဏ္ဍကိုနားဆင်ကြရအောင်ပါ။ထိုင်းမြန်မာနယ်စပ်ဒေသကတိုင်းရင်သားသတင်းထောက်တွေကစူးစီးတင်ဆက်ပေးနေတာဖြစ်ပါရဲ့ရှင်။
ပတ်စဉ်တင်ဆက်သွားမယ့်တန်ရင်သတင်းလွာကကြိုဆိုပါရစေ။မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါရှင်။ကျမကအာမီပါ။ BNI ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်သတင်းလွာမှာနားဆင်ရမှာတွေကတော့ကချင်ပြည်နယ်တကြောပြန်စစ်ပွဲဖြစ်ပွားတဲ့6နှစ်ပြည့်လူထုစုတောင်းပွဲအစီအစဉ်ကိုဦးဆောင်သူ3ဦးတို့အစိုးရကနေငွေဒဏ်ချမှတ်ခဲ့ပါတယ်။ဒီစမအကြိမ်မြောက်လူအခွင့်အရေးနဲ့လူကုန်သိက္ခာနိုင်ငံတကာရုပ်ရှင်ပွဲတော်မှာချင်းမှတ်တမ်းရုပ်တံဇလန်တစ်ခုကိုပါဝင်ပြသသွားမယ်ဆိုတာနဲ့မြန်မာငြိမ်းချမ်းရေးကော်မရှင်နဲ့ UNFC နိုင်ငံရေးဆိုင်ရာဆွေးနွေးညှိနှိုင်းရေးကိုယ်စားလှယ် DPN အဖွဲ့တို့အလွတ်သဘောတွေ့ဆုံမှုအခြေအနေတွေအကြောင်းကိုကြားကြားရမှာပါရှင်။
ကျမကနူးပန်ပါသတင်းတွေကိုနိုင်ကွင်းအိမ်နဲ့အတူတင်ဆက်သွားမှာပါကချင်ပြည်နယ်အတွင်းတကြောပြန်စစ်ပွဲဖြစ်ပွားတဲ့6နှစ်ပြည့်လူထုစုတောင်းပွဲအစီအစဉ်ကိုမြစ်ကြီးနားမြို့စီတာပူမနောကွင်းကြီးမှာခွင့်ပြုချက်မတောင်းခံပဲလမ်းလျှောက်ချီတက်လာတဲ့ဆိုပြီးပွဲဦးဆောင်သူ3ဦးကိုဇွန်လ13ရက်နေ့ကအစိုးရကနေငွေဒဏ် 3,000 စီအတိအတိချမှတ်ခဲ့ပါတယ်အစီအစဉ်ဦးဆောင်ခဲ့တဲ့ဝါမာရကချင်အမျိုးသားအတိုင်ပင်ခံအဖွဲ့ဥက္ကဋ္ဌဦးခွန်ဆိုင်နဲ့အတွင်းရေးမှူးဦးလပန်ကံအောင်ကချင်လူထုအစည်းအရုံးမြစ်ကြီးနားတာဝန်ခံဦးစောက်ချက်တို့ကိုစီတန်းလဲလဲချင်းဆိုင်ရာပုံမှန်16နဲ့တရားစွဲဆိုစီရင်ခဲ့တာဖြစ်ပါတယ်ပုံမှန်စုတောင်းပွဲအစီအစဉ်သာဖြစ်တဲ့အတွက်အစိုးရထံခွင့်ပြုချက်မယူဖြစ်ခဲ့တာဖြစ်တယ်လို့စစ်ရှောင်စခန်းမှာတရက်နေရတဲ့ခန်းစားချက်အစိုးရတာဝန်ရှိသူတွေသိစေဖို့နဲ့ပြည်သူတွေ6နှစ်လုံးလုံးခန်းစားခဲ့ရတဲ့အတွက်သူတို့ခန်းစားချက်တွေကိုပိုစတာကင်ပြီးမနောကွင်းကိုသူတို့အစီအစဉ်နဲ့လမ်းလျှောက်ခဲ့တာဖြစ်တယ်လို့ကချင်လူထုအစည်းအရုံးမြစ်ကြီးနားတာဝန်ခံဦးစောချက်ကပြောပါတယ်ဒီအစီအစဉ်ကိုစီတာပူမနောကွင်းကြီးမှာမြစ်ကြီးနားဝိုင်းမော်မျိုးကစစ်ပြေဒုက္ခသည်စခန်းတွေကပြည်သူတွေ8000ကျော်ခန့်ပါဝင်ပြီးဆုတောင်းပွဲပြုလုပ်ခဲ့ကြတာဖြစ်ပါတယ်
။ရန်ကုန်မြို့မှာပြုလုပ်မဲ့ပြင်စမအကျင်မြောက်လူခုရေးနဲ့လူကုန်သိက္ခာနိုင်ငံတကာရုပ်ရှင်ပွဲတော်မှာချင်းမှတ်တမ်းရုပ်သံဇလန်တစ်ခုလည်းပါဝင်ပြသသွားမှာဖြစ်ပါတယ်။ရုပ်ရှင်စကားပေါင်း35ကားပြသမဲ့အဲ့ဒီရုပ်ရှင်ပွဲတော်မှာနီနူလို့ခေါ်တဲ့ချင်းမျိုးသမီးဖွဲ့ကအစီအစဉ်ပြီးဒါရိုက်တာစိုးစံထိုက်ရိုက်ကူးထားတဲ့ချင်းတောင်သားမတော်ရင်ပိုင်းမှတ်တမ်းရုပ်ရှင်နဲ့ချင်းလူငယ်ခံခန့်ရှင်ရိုက်ကူးထားတဲ့တိန်လို့မြည်ရတဲ့ဇာလန်းတို့ပါဝင်ပြသမှာဖြစ်ပါတယ်။ချင်းတောင်သားမတော်ရင်ပိုင်းရုပ်ရှင်မှတ်တမ်းဟာမင်းတမျိုးမှနေထိုင်တဲ့မိုင်လိုင်းကီရဲ့ဘဝဖြတ်သန်းမှုကိုပုံဖော်ချေမှုန်းထားတာဖြစ်ပြီးချင်းသလိထုံးစံနဲ့ချင်းမျိုးသမီးတွေရဲ့ဘဝအိမ်တောင်ခွဲမိခင်တယောက်ရဲ့မျှော်လင့်ချက်နဲ့မလျှော့တဲ့အမှန်နိုင်ငံကြီးလောကထဲဝင်ရောက်လာတဲ့အမျိုးသမီးတွေကြုံတွေ့ရတဲ့အခက်အခဲရုန်းကန်မှုတွေကိုမြင်တွေ့ရမှာဖြစ်တယ်လို့စီစဉ်သူနီနူချင်းမျိုးသမီးဖွဲ့ကမိုင်းလိုင်းနိုင်ကျဲကပြောပါတယ်။တိန်ဇလန်းလေးကတော့လူငယ်တဘာဝရရည်စားဘဝမှာဆန္ဒနောက်လိုက်လို့အကျိုးဆက်ဖြစ်ပေါ်လာပုံကိုအခြေခံရပ်ကူးထားတာဖြစ်ပါတယ်။လူခုရေးနဲ့လူကုန်သိက္ခာနိုင်ငံတကာရုပ်ရှင်ပွဲတော်ကိုဇွန်လ14ရက်နေ့ကနေ19ရက်နေ့ထိကျင်းပသွားမှာဖြစ်ပါတယ်။
TTCL ထိုင်းကုမ္ပဏီကနေပြီးတော့ဒေါ်လာတန်း 6,000 တန်ဖိုးရှိတဲ့ကြောင်မီသွေးသုံးမျက်စစ်တအားပေးစက်ရုံနှယုံကိုမွန်ပြည်နယ်နဲ့ကရင်ပြည်နယ်မှာရင်းနှီးမြှုပ်နှံသွားဖို့ရှိတယ်ဆိုပြီးဇွန်လ10ရက်နေ့ကထိုင်းအခြေစိုက် Nation သတင်းမှာဖော်ပြသွားပါတယ်။စီမံကိန်းတွေကို2019ခုနှစ်နှစ်လယ်ပိုင်းနဲ့2020ခုနှစ်အကြားမှာရင်းနှီးမြှုပ်နှံသွားမယ်လို့လည်းဖော်ပြထားပါတယ်။မီဂါဝတ် 1280 ထုတ်လုပ်နိုင်တဲ့ကြောင်မီသွေးသုံးမျက်စစ်တအားပေးစက်ရုံတစ်ခုကိုတော့2019ခုနှစ်အတွင်းမှာမွန်ပြည်နယ်မှာမြုပ်နှံသွားမှာဖြစ်ပြီးဒုတိယစီမံကိန်းကတော့ကရင်ပြည်နယ်မှာလုပ်ဖို့လက်ရှိမှာလည်လာနေဆဲဖြစ်တယ်လို့လည်းရေးသားထားပါတယ်။လက်ရှိ NLD အစိုးရကတော့လက်စစ်ရရှိဖို့ကြောင်မီသွေးအသုံးပြုဖို့အစီအစဉ်နဲ့ပတ်သက်လို့ NLD အတွင်းရေးမှူးအဖွဲ့ဝင်ဦးဝင်းထိန်ကနေကြောင်မီသွေးတအားပေးစက်ရုံဆောက်လုပ်ဖို့အစိုးရကိုတိုက်တွန်းထားကြောင်းကြောင်မီသွေးစက်ရုံဆောက်လို့ဆန္ဒပြခံရမှာကိုမကြောက်ကြောင်းပြောဆိုခဲ့ပါတယ်
။ KNU ကရင်မြို့သားစည်းရုံးကနေဒုတိယကြိမ်23ရာစုပင်လုံညီလာခံမှာတက်ရောက်ဆွေးနွေးခဲ့တဲ့အကြောင်းအရာတွေအခြေအနေတွေကို KNU ဌာနအသီးသီးရဲ့ခေါင်းဆောင်တွေပြင်ကရင်ရပ်ဖွဲ့ဖွဲ့ခေါင်းဆောင်တွေကို KNU ထိန်းချုပ်နေပြီးမှပြန်လည်ချပြရှင်းလင်းမှုတွေပြုလုပ်ခဲ့ပါတယ်။ဇွန်လ9ရက်နေ့နဲ့10ရက်နေ့မှာရှင်းလင်းပွဲလုပ်ဆောင်ခဲ့တာပါ။23ရာစုပင်လုံညီလာခံမှာ KNU ကနေဆွေးနွေးခဲ့တဲ့ကဏ္ဍကြီး9ခုရဲ့အခြေအနေအားနည်းချက်အားသာချက်တွေနဲ့ကရင်မျိုးသားများတင်ပြထားတဲ့စာရမ်းနဲ့ကန့်ညီမှုရှိမရှိချက်တွေကိုပြန်လည်ချပြဆွေးနွေးတယ်လို့ KNU တွဲဖက်တွင်းမှုနှစ်ပတူစောလသွန်းကပြောပါရယ် ဒုရယာကျိန်27ရာစုပင်လုံညီလာခံကလေကန္နာကြီးငါးခုဆွေးနွေးရမှာနိုင်ငံရေးကန္တမှာနိုင်ငံတော်မှမြေတိခါမှခွဲမထရရချက်နဲ့တမတော်တစ်ခုတည်းထားရှိမဲ့ကိစ္စအပြင်မြေယာနဲ့လုံခြုံရေးကန္နာကအကြောင်းအရာများစုဟာ KNU တင်ပြထားတဲ့သဘောထားမပါဝင်တဲ့အပေါ်စိုးရိမ်မှုတွေရှိနေတယ်လို့ကရင်လူမှုဖွဲ့စည်းတာဝန်ရှိသူတွေကပြောပါတယ်။
မွန်ပြည်နယ်တံဖြူစီရမြို့နယ်အနင်းကျေးရွာအနောက်ဘက်ချမ်းရှိခလောက်ချကျေးရွာမှာလေသမားတွေလေယာဉ်မြေလုတ်ပိုင်ခွင့်လက်မှတ်ပုံစံခွင့်နဲ့လုတ်ဆောင်ရာမှာအခက်အခဲရှိကြောင်းလေပိုင်ရှင်တွေရဲ့ပြောပြချက်အရသိရပါတယ်။လက်ရှိပိုင်ရှင်တွေလုတ်ကန်လက်ရှိတဲ့လေယာဉ်မြေအတွင်းဒီနေ့တောဆိုင်ခင်းတွေစိုက်ထားပြီးဒီဆိုင်ခင်းတွေကိုလုတ်ပိုင်ခွင့်လက်မှတ်ထုတ်ပေးဖို့
မြေပိုင်ရှင်တွေကတောင်းဆိုနေတာတုံးနဲ့ကြော်ပြီးဖြစ်ပေမဲ့သက်ဆိုင်ရာမြေစည်ရင်ဌာနတို့ကနေလက်မှတ်ထုတ်ပေးခြင်းမရှိဘူးလို့မြေပိုင်ရှင်တွေကပြောပါတယ်။အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။ပြည်ထောင်စုငြိမ်းချမ်းရေးညီလာခံကော27ရာစုပင်လုံညီလာခံဒုတိယအကြိမ်အပြီးငြိမ်းချမ်းရေးကော်မရှင်နဲ့ UNFC နိုင်ငံရေးဆိုင်ရာဆွေးနွေးညှိနှိုင်းရေးကိုယ်စားလှယ်DPN အဖွဲ့တို့ဟာထိုင်းနိုင်ငံချင်းမှမြို့မှာကြိုတင်ညှိနှိုင်းအစည်းအဝေးအနေနဲ့နှစ်ဖက်ညှိနှိုင်းဆွေးနွေးခဲ့ရမှာအလားအလာကောင်းမွန်ခဲ့ပြီးတော့လာမယ့်စက်တမအကြိမ်ဆွေးနွေးမှုမှာလည်းရလဒ်ကောင်းတွေထွက်ရှိလိမ့်မယ်လို့မျှော်လင့်နေကြပါတယ်။
အစိုးရငြိမ်းချမ်းရေးကော်မရှင်ဖွဲ့နဲ့တီဘီအန်တို့ကြားလာမယ့်စတမအကြိမ်တရားဝင်သိဆုံးချိန်မှာတော့အဖြေကောင်းထွက်မယ်လို့မျှော်လင့်ရကြောင်းငြိမ်းချမ်းရေးကော်မရှင်ခေါင်းဆောင်ဦးအောင်စိုးကခုလိုပြောပါရယ်အချက်9ချက်ကကျွန်တော်တို့ညှိနှိုင်းခဲ့တာအားကြီးရှိပါပြီအဲ့ဒီမှာလည်းကျွန်တော်တို့ဗိုလ်ရာကုလမှုအကြီးချက်ရှိပါတယ်ရေကောင်းထွက်မယ်ဆိုတာကိုကျွန်တော်တို့ဒီနေ့တပတ်တူရေရရှိတဲ့အ စီလမ်းကြောင်းတိုင်းရှိဆက်သွားဖို့အတွက်ကကျွန်တော်တို့ဒီနေ့ဆွေးနွေးမှုတွေရဲ့ရလဒ်ပေါ်မှာကျွန်တော်အင်မတန်အားရချင်တယ်ပါ
ညီညွတ်တော်တိုင်းဒေသလူမျိုးများဖက်ဒရယ်ကောင်စီ UNSC ရဲ့နိုင်ငံရေးဆိုင်ရာဆွေးနွေးညှိနှိုင်းရေးကိုယ်စားလှယ်ဖွဲ့အသီးပန်းအနေနဲ့ပွဲလွှဲနေတဲ့စကလုံးအသုံးနှုံးဝေါ်ဟာရတွေပြင်တချို့ကိစ္စတွေညှိနှိုင်းဖို့လိုအပ်နေသေးတယ်လို့တီဗီအန်ဖွဲ့ကောင်စာကူရယ်ကပြောပါရယ
်ကျွန်တော်တို့အဓိကလာမယ့်ဆရမချင်းတွေ့ဆုံပွဲမှာကျွန်တော်တို့အဓိကထားပြီးဝေါ်ဟာရအရရောအသုံးနှုံးပါကျွန်တော်တို့နည်းနည်းလေးကွဲလွဲနေတာတွေရဲ့နောက်ပြီးတော့ကျွန်တော်တို့ပြန်ညှိဖို့လိုအပ်မယ်လို့ကျွန်တော်တို့ယူဆတဲ့အခြေခံနားလည်ထားချက်တွေကိုကျွန်တော်တို့အဓိကဆောင်ပေးပြီးရှင်ပြဖြစ်ကြတာပေါ့နော
်စကလုံးအသုံးလုံးဆိုရမှာလဲပြည်တော်စုမှာပြတ်ထန်းလဲဆိုတဲ့စကလုံးသုံးလုံးမျိုးတာဖြစ်ပြီးကြီးမားတဲ့အဟန့်သားတွေမဟုတ်တဲ့အတွက်အဖြေကောင်းထွက်လာမဲ့သဘောတူညီချက်တွေကိုရရှိပြီးရလာတွေကိုလည်းအားရကျေနပ်တယ်လို့နှစ်ဖက်ကောင်းဆောင်တွေကပြောပါတယ်ညီညွတ်တော်တိုင်းဒေသလူမျိုးများဖက်ဒရယ်ကောင်စီ UNSC ကတင်ပြထားတဲ့အချက်၉ချက်ကိုနှစ်ဖက်သဘောတူညီမှုရရှိခဲ့မှာဆိုရင်ဂတိကဝတ်စာချုပ် TOC ကိုချုပ်ဆိုနိုင်ဖို့စီစဉ်မယ်လို့ခူရယ်ကပြောပါတယ်
အဆိုပြုမှုရှိချက်နဲ့ပတ်သက်ပြီးတော့ကျွန်တော်တို့သဘောတူလက်ခံနိုင်တဲ့အခြေအနေရောက်ပြီဆိုလို့ရှိရင်ကျွန်တော်တို့ကတိကိုပြုတဲ့အနေနဲ့ပေါ့နော်လက်အင်စီမထိုးနိုင်ခင်စကြမှာဒီရောက် commitment သဘောမျိုး TOC ကိုကျွန်တော်တို့ကလက်မရေးထိုးမယ
်မလ3ရက်နေ့က TBR နဲ့ငင်းချိုင်းရေးကော်မရှင်တို့ကြားအချက်၉ချက်ကိုမူအဖြစ်သဘောတူထားပေမဲ့အချက်၉ချက်တည်းကနိုင်ငံတကာပါဝင်မှုအခမ်းအနားနဲ့ပတ်သက်ပြီးတမတော်နဲ့ TBN ကြားသဘောထားနိုင်ငံကွာဟမှုရှိနေသေးတဲ့အတွက်နောင်လာမဲ့ဆရမချင်းတွေ့ဆုံပွဲမှာနှူးနှစ်ဖက်သဘောတူလက်ခံနိုင်မဲ့နီလန်းကိုသူတော်ကရှာဖို့ဆွေးနွေးသွားမယ်လို့လည်းခူးရယ်ကပြောပါရယ်အစိုးရညင်းချင်းရေးကော်မရှင် PC နဲ့နိုင်ငံရေးဆိုင်ရာဆွေးနွေးညှိနှိုင်းရေးကိုယ်စားလှယ် TBN ဖွဲ့တို့ဟာလာမဲ့ဇူလိုင်လအတွင်းရန်ကုန်မြို့မှာဆရမချင်းတရားဝင်ထပ်မံတွေ့ဆုံဆွေးနွေးကြဖို့သဘောတူညီခဲ့ကြပါရယ
်ဆက်ပြီးတော့မြန်မာနိုင်ငံရဲ့ပထမဆုံးသမ္မတမြောင်ရွှေစော်ဘွားကြီးရဲ့သားယူရိုဘာမာယုံညွန့်ကြရင်မူမြမငင်းချင်းရေးဖြစ်စဉ်ကိုကိုညီပတ်ဖို့ပေးနေတဲ့ဥဟန်ညာဝေကိုဇွန်လ9ရက်နေ့ကစပြီးတော့အစိုးရကနေပြည်ဝင်ခွင့်ဗီဇာကိုပိတ်လိုက်ပါတယ်။ဒီအကြောင်းကိုသိရအောင်ဥဟန်ညာဝေရဲ့လှုပ်ဖော်ကိုင်ဖက်ဖြစ်တဲ့ပြည်တော်စု Institute Director ဥခွန်ဆိုင်ကိုလမ်းမဟုံကနေတွေ့ဆုံမင်းမြန်ရမှာအခုလိုစပြောပါတယ
်။သူက April လကလေးကနေပြီးတော့မှပြည်ဝင်ခွင့်တောင်းခဲ့တယ်အရင်အရင်တော့ဆိုလို့ရှိရင်တနည်းတစ်ချိန်တနည်းချိန်တောင်းတာဘာမှမခက်ဘူးတပတ်လောက်အတွင်းမှာသူရတယ်သို့တော်လည်းဒီတစ်ခေါက်ကျတော့တလလောက်ညီပါရစ်ဖြစ်ပြီးမှလည်းမရဘူးတော့
ဟုတ်ကဲ့ဥဟန်ရောင်ဝေကိုပြည်ဝင်ခွင့်ဗီဇာမပေးရင်မြန်မာငင်းချိုင်းဖြစ်စင်မှာဘယ်လိုထိခိုက်နိုင်မလဲရှင
့်ဒီလိုမျိုးငင်းချိုင်းကိစ္စမှာပါဝင်ခွင့်မပြုတော့ဘူးနော်ဒီတော့မှဝင်ခွင့်မပေးတော့ဘူးဆိုရင်ဆိုလို့ရှိရင်ကိုနိုင်ငံတော်အတိုင်းအမြံခါလုတ်ဆောင်နေတဲ့နိုင်ငံငင်းချိုင်းဖြစ်စင်အတွက်ဆိုလို့ရှိရင်ပို့ပြီးတော့မှသူကအခက်ခဲဖြစ်သွားနိုင်လေလိမ့်မယ်လို့ကျွန်တော်ထင်ပါတယ်
။ဥဟန်ရောင်ဝေကငင်းချိုင်းဖြစ်စင်မှာပါရီကူညီပေးနေပါတယ်လေရှင်
ဥဟန်ရောင်းဟိုရာ2017ခရီးကနေပြတော့မှာဒီ2016ခုနှစ်အထိเนาะငင်းချမ်းရေးဖြစ်စင်မှာအစိုးရဘက်ကရောနဗရမဒီလက်နက်ကင်တော်လိုင်းရင်အားစုဘက်ကပေါ့သူကဆွန်းဆွန်းတမအားကျမှတက်ခဲ့တယ်
မြန်မာငင်းချမ်းရေးဖြစ်စဉ်နောက်နေသွားအောင်ဦးဟန်ရောင်ဟွေကလက်နက်ကင်ဒေါ်လာရင်းအားစုတွေကိုစီးအောင်နေတယ်လို့အစိုးရဘက်ကတင်မာရထားပုံပေါ်နေတဲ့အတွက်မိတို့ပင်ဆိုစီလူတွေ့ခေါ်ယူဆွေးနွေးတင့်တယ်လို့ဥခွန်ဆိုင်ကသုံးသပ်ပါတယ်မြန်မာနိုင်ငံအတွင်းမှာငင်းချမ်းရေးလှုပ်ဆောင်ခွင့်မရပေမဲ့လည်းငင်းချမ်းရေးလုပ်ငန်းစဉ်တွေကိုပြပကနေဆက်လက်လှုပ်ဆောင်သွားမယ်လို့လည်းဦးဟန်ရောင်ဟွေကပြောကြားကြောင်းပါရှင်ခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
။ကချင်ပြည်နယ်တကြောပြန်စစ်ပွဲဖြစ်ပွားတဲ့6နှစ်ပြည့်လူထုစုတောင်းပွဲအစီအစဉ်ဥဆောင်သူ3ဦးကိုအစိုးရကနေငွေတန်းချမှတ်ခဲ့ပါတယ်။ရန်ကုန်မြို့မှာကျင်းပမဲ့ပင်စမအကြိမ်မြောက်လူအခွင့်ရေးနဲ့လူကုန်တိုက်ခါနိုင်ငံတကာရုပ်ရှင်ပွဲတော်မှာချင်းမတန်ရုပ်တန်ဇာတ်လမ်းတစ်ခုပါဝင်ပြသသွားမှာဖြစ်ပါတယ်။
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
။ထိုင်းနယ်စပ်ဒေသကနေစူးစီးထုတ်လွှင့်ပေးနေတဲ့တရင်သတင်းလွှာကဏ္ဍကိုနားဆင်ခဲ့ကြရတာပါရှင်။